မြန်မာစစ်တပ်ကအရတားပြည်သူတွေအပေါ်မှာစစ်ဖက်တိုက်ခိုက်ရေးမှသုံးတဲ့လက်နက်တွေအသုံးပြုပြီးတိုက်ခိုက်နေတာကိုရက်တန်းကရက်ဖို့ရန်ကုန်အမေရိကန်တန်ယုံကမေလ15ရက်စနေနေ့မှာတောင်းဆိုလိုက်ပါတယ်။အခုသတင်းပတ်ထဲချင်းတီနယ်မင်းတပ်မျိုးမှာစစ်ဖက်တိုက်ခိုက်ရေးမှသုံးတဲ့လက်နက်တွေအသုံးပြုပြီးတိုက်ခိုက်နေတာအပါအဝင်စစ်တပ်ကအရတားပြည်သူတွေပေါ်တိုက်ခိုက်နေတာကိုကြည့်ရင်စစ်အာဏာရှင်အဖွဲ့ဟာသူတို့အာဏာတည်မြဲရေးအတွက်ဘလောက်မိုက်တွင်းနဲ့မယ်ဆိုတာကိုဆက်ပြီးတက်တည်ပြနေတယ်လို့ရန်ကုန်အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါအပြင်အရတားပြည်သူတွေပေါ်မှာအကြမ်းဖက်မှုတွေကိုရပ်တန့်ဖို့လဲစစ်တပ်ကိုတောင်းဆိုကြောင်းဖော်ပြထားတာပါ။မြန်မာနိုင်ငံမှာ February 1ရက်ကအရတားအစိုးရကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းတာကိုအမေရိကန်ကပြင်းပြင်းထန်ထန်ရှုတ်ချပြီးစစ်ကောင်ဆောင်တွေပေါ်မှာပြစ်မှတ်ထားအရေးယူမှုတွေကိုလှုပ်ဆောင်နေတာပါ။ကမ္ဘာနိုင်ငံတွေအနေနဲ့လည်းမြန်မာစစ်တပ်ကိုဖိအားပေးကြဖို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကန်ကမကြာသေးခင်ကလန်ဒန်မှာကျင်းပခဲ့တဲ့ G7 ဆက်မှုထိပ်သီး9နိုင်ငံဆွေးနွေးပွဲမှာတိုက်တွန်းခဲ့တယ်လို့စစ်ဖက်တာဝန်ရှိသူတွေအနေနဲ့တာဝန်ခံရစေဖို့အတွက်တိုးမြှင့်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားထားတာဖြစ်ပါတယ်။ American နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရ Net Price ကလည်းမြန်မာစစ်တပ်ဟာသူ့ပြည်သူတွေအပေါ်အကြမ်းဖက်မှုတွေရက်ကိုရက်တန်ရမှာဖြစ်ပြီးစစ်အာဏာသိမ်းမှုကိုလက်မခံတဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီပြန်လည်ပေါ်ဆောင်ရေးကြိုးပမ်းမှုတွေကိုအမေရိကန်အစိုးရကအားပေးထောက်ခံကြောင်းပြောကြားခဲ့တာဖြစ်ပါတယ်။